တိုက်ပွဲတွေရက်ရည်နဲ့စစ်ဘေးအသင့်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးကိုတပ်မတော်ကိုအကြီးညိုပြက်အောင်ဆန္ဒပြခဲ့ကြရတယ်ဆိုပြီးအတရေဖြစ်မှုပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးကိုတရားသူကြီးကဒီကနေ့စတင်စစ်ဆေးပါတယ်။တရားစွဲဆိုခံရသူကချင်အရေးလှုပ်ရှားသူတွေရဲ့ရှေ့နေတွေကတော့ဒုဗိုလ်မှူးကြီးရဲ့စွဲဆိုချက်တွေဟာမခိုင်လုံတဲ့အတွက်ပတ်လက်ပေးဖို့ရှောက်ထားကြပါတယ်။မြကြီးနားမြို့တရားရုံးမှာစစ်ဆေးနေတဲ့အမှုနောက်ဆုံးရအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောကွင်းကနေပြီးတော့ကချင်ငိမ်းချမ်းရေးအတွက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့လှုပ်ရှားမှုမှာဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ကျန်နဲ့ဒေါ်နန်ဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ကညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကဆင့်ခေါ်တဲ့ပထမဒုတိယရုံးချိန်နေမှာတော့တရားစွဲဆိုခံရသူ၃ဦးကိုအာမခံပေးခဲ့ပြီးတော့ဒီကနေ့တတိယအကြိမ်မြောက်ထုတ်တဲ့ရုံးချိန်မှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကိုတရားသူကြီးကစတင်စစ်ဆေးခဲ့ပါတယ်။ဒုဗိုလ်မှူးကြီးဘက်ကတက်မတော်ကိုကိုစားပြုဆွဲဆိုတာမဟုတ်ဘဲတက်ကိုတိုက်ခါကြအောင်လှုံ့ဆော်နေတာတွေကိုတက်မတော်သားတယောက်အနေနဲ့ကန့်ကွက်တဲ့အနေနဲ့ဆွဲဆိုခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တယ်လို့တရားရုံးမှာဒီကနေ့တွားရောက်ရင်းဆိုင်ခဲ့တဲ့တရားစွဲဆိုခံရသူတဦးဖြစ်တဲ့ဦးလမ်ဆောင်ကပြောပြပါတယ်
။ Okay.အဓိကတော့ဒီနေ့ကတော့ဒီကျွန်တော်တို့ဒီဆွေးဆူတဲ့ခေရလူဒုတိယဘုံမူကြီးမြို့မင်းဦးကိုကျွန်တော်စစ်တာပေါ့နော်ကျွန်တော်လုံးဆောင်တဲ့ကိုကျော်ချက်နေရောက်ရဲ့ရှေ့နယ်ဦးမုံဆိုင်တူကျွန်တော်တို့စစ်တယ်ပြီးရင်ကျွန်တော်တို့ဒေါ်နောင်ဘူးအတွက်ကတော့ဇမတ်တော်ဒွိဘူးအနေနဲ့အဓိကစစ်တာပေါ့နော်ခေရလူကိုသူ့ဘက်ကိုကျွန်တော်တို့ရှေ့နယ်တွေနင်းနေတဲ့အချိန်မှာတော့သူကတော့ဒီသမတော်ရဲ့တရားဝင်ညင်သားလောအမိန့်တွေနဲ့ဆွေးဆူတာမဟုတ်ပဲနဲ့သမတော်ရဲ့အဓိရဲ့စစ်တယ်ဆိုပြီးမှသူ့ဘက်ကလည်းသမတော်သားတယောက်နဲ့ဆွေးဆူတာစစ်တယ်ဆိုတဲ့ဟာလည်းဒီအဓိကဖြစ်ဆိုသွားပါတယ်ဒီနေ့အဓိကဖြစ်ဆိုချက်ဒီလိုကိုစစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရှင်းနေကတော့ဒီအမှုကတော့လုံးဝစဉ်ထုံနဲ့မမြင်တော့ဘူးဒါကိုပါလက်ဖို့အတွက်ပြောဆိုရှောက်ထားတာပါเนาะဒါမဲ့တရားသူကြီးကဒါကိုလက်မခံတဲ့ပုံစံတော့ဖြစ်တာပါเนาะဆိုတော့အခုကျွန်တော်တို့ရဲ့ရှင်းနေကတော့ဒီစစ်ပြီးနဲ့တရားလက်တော်ချုပ်ကိုကျွန်တော်ဒီအမှုရှင်းဖြစ်ဖို့အတွက်ရှောက်တော်ပြင်မယ်လို့သူကတော့အဲ့လိုမျိုးပြောဆိုထားပါတယ်ကျွန်တော်တို့ဆို
အခုလိုမျိုးဒုတိယဗိုလ်မှူးကြီးဘက်ကဆွဲဆိုမှုတွေဟာမမှန်ကန်ကြောင်းနဲ့သူတို့အနေနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကယ်တင်နိုင်ရေးငြိမ်းချမ်းချမ်းနဲ့ပဲလူလူကဆန္ဒပြခဲ့ကြတာဖြစ်လို့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားကြမှာဖြစ်တယ်လို့လည်းတရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ဦးဇော်ချက်ကပြောပါတယ်
တပ်တော်သားသူ့ရဲ့ကိုစားမပြုတ်တဲ့အတွက်ကြောင့်ဒါအမှန်ဆိုမလို့တင်မလို့ထိုက်တဲ့မဆွဲတင်တဲ့ဒီနေ့ချက်ချင်းပလတ်တင်တဲ့အမှုတစ်ခုဖြစ်တယ်လို့ကျွန်တော်အညယူဆမိတယ်သူတို့ကဂါဂနာနာကွန်ကရစ်နဲ့ဖြစ်တဲ့ဟာကိုသူကရောနော်ပြီးမှရန်တမ်းပြီးမှသူတို့ဘာမှမဆိုလို့လုပ်ရတဲ့ဆိုတဲ့ပုံစံမျိုးနဲ့သူတို့လုံနေကြပုံစံအတိုင်းနဲ့လုတ်တယ်လို့ပဲကျွန်တော်ထင်နေကြအညယူတုံ့တက်တယ်ကျွန်တော်တော့
ငင်းငင်းစွာလူလူဆန္ဒထုတ်ဖော်နေသူတွေကိုအခုလိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုနေတာကတော့တိုင်းရင်းဒေသကစည်ရေးပြဿနာနဲ့လူလူကြုံတွေ့နေရတဲ့ဒုက္ခတွေကိုအမှန်တကယ်ပြည်လဲအောင်ဖြစ်ရှင်းနိုင်မယ်နီးလမ်းမဟုတ်ဘူးလို့တရားစွဲဆိုခံရသူတွေကပြောပါတယ
်အဓိကတော့ကျွန်တော်တို့ဟာစစ်ကြောင့်ကျွန်တော်တို့အားလုံးထိခိုက်နေတဲ့ဤသူတွေအားလုံးအတွက်မိသားစုတွေအားလုံးအပေါ်တက်ကြီးရွယ်ဟိုကလေးမိခင်ကိုယ်ပိုင်ဆောင်ကအစပေါ့နော်အားလုံးရဲ့ဒီလိုမျိုးရင်ဆိုင်နေရတဲ့ဆက်ခဲစမ်းတမ်းတဲ့ဒီလိုမျိုးဖြစ်ပြပြီးမှအန္တရာယ်ရှိနေတဲ့အနေအားကိုနိုင်ငံတော်အစိုးရကလည်းမြန်ဆုံးကေတင်ပြီးမှမိရဲ့ဤသူတွေကိုမြန်ဆုံးကေတင်ဆောင်ရွက်ပေးမှဆိုတဲ့ဟာကျွန်တော်တို့ကဒါဟိုနိုင်ငံတော်အစိုးရကိုကျွန်တော်တို့ကရင်းချမ်းစွာဆန္ဒထုတ်ပေါ်တာပဲဘလို့ကမစော်ကားတဲ့ဟာမဟုတ်ပဲနဲ့ကျွန်တော်တို့ကဒါဤသူတွေကိုကေတင်ပေးပါဆိုတဲ့ဟာပဲကျွန်တော်တို့ကဆန္ဒထုတ်ပေါ်တာပဲဒါဒီအပေါ်မှာဒီလိုမျိုးတို့တမတော်ဘက်ကလည်းကျွန်တော်တို့ကိုဒီတစ်ဖက်ကပြောမယ်ဆိုရင်ဒါစိတ်သက်စစ်စင်ရဲ့ဒီချင်းချောက်တဲ့ပုံစံတရားစွဲဆိုမှုတွေကျွန်တော်တို့လှုပ်ဆောင်တာကတော့ကျွန်တော်တို့လည်းတော်တော်လေးကတော့ဒီဝန်နေမိတာပေါ့နော်တို့ဘက်ကလည်းကျွန်တော်တို့ကိုဒီလိုမျိုးတရားစွဲဆိုတာတွေဒီဆွဆွဲချက်တွေဟာကျွန်တော်တို့အပေါ်မှာခိုင်လုံကြီးကြမှုဘာမှမရှိဘဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးဆွဆွဲပြီးမှတရားစွဲဆိုတာကတော့အခြေအနေကတော့ရှင်မပြေဘူးလို့ကျွန်တော်ပြောလို့ရတာပေါ့နော
်ဦးလမ်ဆောင်ပြောပြပေးသွားတာပါဦးဇော်ချက်ကလည်
းသိမိနေတဲ့ဒုက္ခရောက်နေတဲ့သူတွေကိုကေစီခုကျူးစားတဲ့အလီလီကျူးစားမှနောက်ဆုံးကျမှမရတဲ့ချိန်မှာကျွန်တော်တို့ကဒါမျိုးတေယောဝင်ညင်းစုစီတင်းနေမှလုတ်တဲ့လုတ်ရပေါ်မှာပုံမှန်900တက်ပြီးမှစွဲတယ်ဆိုတော့ဒါတရားမျှတမှုကလုံးဝမရှိဘူးအဲဒါကြောင့်ဒါမျိုးလုတ်တယ်ဆိုတော့လူသူတယောက်ရဲ့ဒုလတ်ဆိုတာပြောဆိုပိုက်ခွင့်ဆိုတဲ့ဥစ္စာမှာတော်တော်လေးထိပါလာတဲ့အနေထားရောက်တယ်လို့ကျွန်တော်အရင်တုံ့တက်တယ်မှာ
အခုလိုမျိုးကချင်ကောင်းဆောင်တို့ဦးကိုအတေးဖြတ်မှုပုံမှန်900နဲ့တရားစွဲဆိုထားတဲ့အမှုကိုတော့လာမယ့်ဂျွန်လ4ရက်နေ့မှာထပ်မံရုံးချင်းသတ်မှတ်ထားပါတယ်သူတို့ကိုစွဲဆိုထားတဲ့ပုံမှန်900ကတော့မိသူမဆိုတခြားတဦးကိုအတေးဖြတ်မှုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်နှစ်ရဲ့စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်
မဆုမမရှင်